တိုးလာနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအကြောင်းအမေရိကန်လွှတ်တော်မှတင်ပြတဲ့ပွဲကိုဖေဖော်ဝါရီလ3ရက်နေ့လယ်ပိုင်းမှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ဒရက်ဆန်လွှတ်တော်အဆောက်အအုံမှာကျင်းပခဲ့ပါတယ်မြန်မာစစ်တပ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်အစိုးရအနေနဲ့တွန်းအားပေးလှုံ့ဆော်မှုမေရီလန်းပြည်နယ်ဆိုင်ရာအထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်ပန်ဟိုလန်ကတင်ပြတောင်းဆိုသွားပါတယ်ကိုယ်တိုင်တွားရောက်တင်ပြခဲ့တဲ့မအီတန်စင်ကတင်ပြပို့ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ကိုရီးယားလူနည်းစုတွေကိုပြစ်မှတ်ထားပြီးတော့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်မှတင်ပြရတဲ့အခမ်းအနားကိုတော့ဖေဖော်ဝါရီလ3ရက်နေ့မှာကျင်းပခဲ့ပါလိမ့်မြန်မာစစ်တပ်ကနေပြီးတော့လူသားထုပေါ်ကျူးလွန်တဲ့နောက်ပြီးတော့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေဖြစ်အတိမတ်ပြုပေးဖို့နဲ့နောက်ပြီးတော့အမေရိကန်ဆွေးရနဲ့အမေရိကန်လွှတ်တော်အနေနဲ့ဒီမြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိအောင်တိုက်တွန်းပေးကြဖို့ဆိုပြီးတော့ဒီပွဲမှာတောင်းဆိုတိုက်တွန်းသွားခဲ့ကြပါရစေ
Advocacy
and ဒီပွဲကိုကြီးမှုကြီးကျက်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Maryland ချင်းတိုင်းရင်းသားများအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇို့သုံးမုံကဒီပွဲကျင်းပရတဲ့အကြောင်းရင်းကိုရှင်းပြပါလိမ့
်ကျွန်တော်တို့ဒီနေ့တင်ပြရတာဟာစစ်ကောင်စစ်ကနေလူခွန်ကြီးချုပ်ဖောက်တယ်ပြီးတော့ကျွန်တော်တို့ဖျားချောင်းတယ်ဗုဒ္ဓဘာသာဖျားချောင်းလို့ဖြစ်ဖြစ်မွတ်စလင်တွေဖျားဖြစ်သူတို့ဖျက်ဆီးတယ်ကောင်းဆောင်လို့လည်းသူတို့တတ်တယ်ထောင်ထဲမှာလည်းချတယ်ဒီဟာကနိုင်ငံတကာဥပဒေ crimes against humanity ပြီးတော့ war crimes ကိုချုပ်ဖောက်တယ်ဆိုတော့ကျွန်တော်တို့တင်ပြတယ်
ဆာဆာလာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမရဒူဝလာရှိလာကအဖွဲ့မင်ကိုပြောဆိုခဲ့ပါလိမြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းမှုကိုမေ့ထားလို့မရသလိုရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ကစ်ချင်းချင်းစတဲ့ခရီးယန်ဘာသာရေးလူနည်းစုတွေအပေါ်မှာတပ်မတော်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်လှုံ့ဆော်ရမှာဖြစ်တဲ့အကြောင်းမေလန်ပြည်နယ်အထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်ဗန်ဟော်လန်ကဗီဒီယိုကနေတဆင့်ပေးပို့ပြီးတော့ပြောဆိုခဲ့ပြီးတော့အမေရိကန်ဆိုရနယ်လွှတ်တော်အနေနဲ့မြန်မာနိုင်ငံအတွက်လှုံ့ဆော်ရမယ့်အချက်တွေကိုလည်းအခုလိုတောင်းဆိုခဲ့ပါလိမ့်
Right now, I'm working with my colleagues on both sides of the aisle.
မြန်မာနိုင်ငံမှာလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရအောင်အမေရိကန်ပြည်ထောင်စုအနေနဲ့အင်အားနှစတိုးလှုပ်ဆောင်ဖို့ Republican ရောဒီမိုကရက်တွေနဲ့ပါလက်ရှိလက်တွေလှုပ်ဆောင်နေပါတယ်လှုပ်ဆောင်အောင်မှာတချို့ရှိပါတယ်ကျူးလွန်မှုတွေအတွက်တာဝန်ခံမှုရယူရပါမယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ရဲ့စုံစမ်းစစ်ဆေးမှုနိုင်ငံတကာရာဇဝတ်ရုံး ICC မှာလှုပ်ဆောင်နေတဲ့ရာဇဝတ်မှုစုံစမ်းရေးနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICJ မှာမြန်မာနိုင်ငံကိုဆွေးဆိုထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကိုထောက်ပံ့ဖို့လိုပါတယ်။ကျွလုံမှုတွေကိုမှတ်တမ်းတင်နေတဲ့မျက်မြင်တွေနဲ့ပြည်သူတွေကိုကာကွယ်ပေးနေတဲ့ပြည်တွင်းပြည်ပကရပ်ဖတ်အဖွဲ့အစည်းတွေကိုလည်းထောက်ပံ့ဖို့လိုပါတယ်
။အင်ဒီယားနာပြည်နယ်အထက်လွှတ်တော် Republican အမတ်တော့ဂျန်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ Amnesty International USA ရဲ့အာရှရေးရာညွှန်ကြားရေးမှူး Carolyn Nash နဲ့နိုင်ငံတကာဘာသာရေးလှုပ်လှဲ့ခွင့်ဆိုင်ရာ American Commission USCIRF Yusuf ရဲ့ဥက္ကဋ္ဌ Stephen Schneck တို့ကလည်းမင်းကုန်ပြောကြားခဲ့ပါလိမ့်မြန်မာနိုင်ငံချင်းပြည်နယ်ထန်တလန်မြို့မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့တင်းဦးဆရာတယောက်ရဲ့ညီကိုတော်ဆက်သူ Reverend Dr. Stanley Khun ကလည်းကိုရစ်ပြည့်ကိုထွက်ဆိုတင်ပြခဲ့ပါသည်သူဟာ American ပြည်သူ Wisconsin ပြည်နယ် Emmanuel Chin Baptist Church ဖခင်ကျောင်းကအကြီးတန်းတင်ဦးဆရာလည်းဖြစ်ပါသည်ဒီပွဲမှာ Burma Refugee Commission ရဲ့ကြီးကြပ်ရေးမှူးလေးဖြစ် American Baptist Churches USA ရဲ့လက်ထောက်အထွေထွေတွင်မှုချုပ်ခေါင်းလေးဖြစ်တဲ့ Reverend Dr. Robin Stoops နဲ့ Maryland ချင်းတိုင်းရင်းသားများအဖွဲ့ရဲ့မူဝါဒရေးရာအကြံပေး Virginia Ferris တို့ကကြီးမှုပြီးတော့ဆွေးနွေးပေးကြတာပါ။ Indiana ပြည်နယ်ချင်း Baptist Church ကအကြီးအကဲတင်ဦးဆရာ Reverend Dr. Stephen Hueckio Kansas ပြည်နယ်ကတင်ဦးဆရာ Father David Michael DePenha ညောင်ပြည်နယ်ကဗုဒ္ဓဘာသာဖုံးတော်ကြီးဆရာတော်ဦးအိတ်တာကြီးက International Campaign for Rohingya အဖွဲ့ရဲ့လူခွင့်ဆိုင်ရာညွှန်ကြားရေးမှူး Lucky Kevin နဲ့ Maryland Kitchen Baptist Churches USA ရဲ့ထွေထွေတရားမှုချုပ် Reverend Ali တို့ကလည်းပါဝင်ပြီးတော့ဆွေးနွေးကြကြပါလိမ့်ဒီပွဲကို Maryland ချင်းတိုင်းရင်းသားများအဖွဲ့ American Baptist Churches USA Burma Advocacy Group အဖွဲ့ International Campaign for the Rohingya အဖွဲ့ Jubilee Campaign အဖွဲ့ Campaign for a New Myanmar အဖွဲ့နဲ့ Both People SOS အဖွဲ့တို့ကပူးပေါင်းပြီးတော့ဦးစီးကျင်းပခဲ့တာဖြစ်ပါလိမ့
်
လူကိုယ်တိုင်တက်ရောက်တာရောနောက်ပြီးတော့ Zoom Online အစီအစဉ်ကနေပြီးတော့ပါတင်ဆက်တဲ့ဒီပွဲကို American ပြည်အောင်စုလွတ်တော်အဆောက်အအုံတစ်ခုဖြစ်တဲ့ Durkin အဆောက်အအုံမှာ February 3ရက်နေ့ American ပြည်အောင်စု Washington DC ဒေသ
ဆန်တော့ချိန်နေ့လေဆက်နိုင်ရနေနှစ်နာရီအထိကျင်းပသွားကြတာဖြစ်ပါတယ်။ကျွန်မဤတဲ့စမအမေရိကန်ပြည်အောင်သူမျိုးတော်ဝါရှင်တန်ဒီစီကနေတင်ပြပို့ပေးနေပါတယ်ရှင်။